မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ကုန်သွယ်ဦးစီးဌာနရဲ့အွန်လိုင်း CEO ရှောက်ထားမှုစနစ်ယာယီရပ်ဆိုင်းမယ်ဆိုတဲ့သတင်းမြန်မာနိုင်ငံ Digital Media အသင်းမှာအသင်းဝင်များဖိတ်ခေါ်ဆိုတဲ့သတင်း American မှာ Samsung Galaxy S21 တိုးတက်မှာယူခွင့်ပြုဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ကုန်သွယ်ဦးစီးဌာနရဲ့အွန်လိုင်း CEO ရှောက်ထားမှုစနစ်ယာယီရပ်ဆိုင်းမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ကုန်သွယ်ရေးဦးစီးဌာနရဲ့အွန်လိုင်း CEO ရှောက်ထားမှုစနစ်ယာယီရပ်ဆိုင်မယ်လို့သိရပါဗျ။အွန်လိုင်း CEO ရှောက်ထားမှုစနစ်ကို2020ခုနှစ်ဒီဇင်ဘာလ31ရက်နေ့နနက်10နာရီကနေညနေ4နာရီအထိယာယီရပ်ဆိုင်ထားမှာဖြစ်တယ်လို့သိရပါဗျ။ကုန်သွယ်ရေးဦးစီးဌာနအနေနဲ့အကောက်ခွန်တတ်တာခွင့်အတွက်ပင်ရင်းနိုင်ငံတည်ထခံလက်မှတ် Certificate of Origin CEO ဖောင်ရှောက်ထားမှုတွေကိုအွန်လိုင်းစနစ်နဲ့ထုတ်ပေးဆောင်ရွက်လျက်ရှိရာ2021ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေစတင်ကဖောင်ဒီဖောင် AK ဖောင် AANZ ဖောင် AHK အစရှိတဲ့ဖောင်လေးမျိုးကို electronic signature နဲ့ပြောင်းလဲထုတ်ပေးဆောင်ရွက်သွားမှာဖြစ်ပြီးတော့ဖောင် DR ASEAN နိုင်ငံများအချင်းချင်း electronic data exchange လုပ်ငန်းစဉ်ကိုစတင်ဆောင်ရွက်မှာပဲဖြစ်ပါတယ်လုပ်ငန်းစတင်နိုင်ရေးအတွက်လိုအပ်တဲ့စနစ်ပြင်ဆင်မှုလုပ်ငန်းတွေကိုဆောင်ရွက်နိုင်ဖို့အတွက်အခုလိုရပ်ဆိုင်းခြင်းဖြစ်တယ်လို့လည်းသိရပါတယ်ဆက်လက်ပြီးမြန်မာနိုင်ငံ Digital Media အသင်းမှာအသင်းဝင်များဖိတ်ခေါ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်မြန်မာနိုင်ငံ Digital Mediaအသင်းမြန်မာ Digital Media Association ကို2021ခုနှစ်ဇန်နဝါရီလ9ရက်မှာဖွဲ့စည်းတော့မှာဖြစ်တဲ့အတွက်အသင်းဝင်တွေရှောက်ထားနိုင်ဖို့ဖိတ်ခေါ်ထားပါတယ်။အသင်းဝင်အဖြစ်ပါဝင်ရှောက်ထားဖို့အတွက် Digital Media လုပ်ငန်းတွေဖြစ်တဲ့ Media ဖျော်ဖြေရေး၊သတင်းအချက်အလက်လုပ်ငန်းများနဲ့ရင်းတို့ရဲ့ကဏ္ဍခွဲများမှလာသောထုတ်ကုန်များနဲ့ဝန်ဆောင်မှုလုပ်ငန်းများ၊ကွဲပြားခြားနားသော Digital ကိရိယာများမှတဆင့်သုံးကြတဲ့ Digital Platform ဥပမာ Website များနဲ့ Application များ Digital ပုံစံပြုလုပ်ထားသောအကြောင်းအရာများဥပမာစာကြောင်းများတန်များဗီဒီယိုများနဲ့ရုပ်ပုံများနဲ့ဝန်ဆောင်မှုများဥပမာသတင်းအချက်အလက်များဖြောပြေးရေးများနဲ့ဆက်သွယ်ရေးလုပ်ငန်းများစတဲ့လုပ်ငန်းလုပ်ကိုင်နေသူတွေရှောက်ထားနိုင်မှာပဲဖြစ်ပါတယ်။အသင်းဝင်ကြီးသတ်မှတ်ထားခြင်းမရှိသေးဘဲနဲ့အသင်းဖြစ်မြောက်လာပြီးမှသာအလုံအမှုဆောင်အဖွဲ့အစ်ကသတ်မှတ်မှာဖြစ်တယ်လို့လည်းသိရပါတယ်။အသင်းသားရှောက်လွှာတွေကို IG Pocket ရဲ့ Distribution ထဲမှာတဆင့်ရှောက်ထားနိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံ Digital Media အသင်းဖြစ်မြောက်ရေးကော်မတီမှသိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ American မှာ Samsung Galaxy S21 တိုးတက်မှယူခွင့်ပြုဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Samsung ရဲ့အသစ်ထွက်ရှိမဲ့ Galaxy S21 smartphone တွေကတော့တရားဝင်မိတ်ဆက်မဲ့ရက်စွဲမထွက်သေးပေမဲ့ American မှာတိုးတက်မှယူခွင့်ပြုလိုက်ပါပြီ။ HTA Developer ဖော်ပြချက်အရ Samsung ဟာ American မှာ Samsung Shop App ကနေတဆင့်ဖုန်းတိုးတက်မှယူမှုပြုနိုင်မဲ့အစီအစဉ်စတင်နေပါပြီ။ Samsung Shop ဆိုတဲ့ App ကနေဖုန်းကိုတိုးတက်မှယူတဲ့အခါဖုန်းအသစ်အတွက်ဆက်ဆက်ပစ္စည်းတွေကိုဒေါ်လာ60ဖို့အထိအကျွေးဝယ်နိုင်အောင်လဲကန့်လန့်ထားပါတယ်။အခုအစီအစဉ်ထဲမှာ App ကနေတဆင့် S21 ဖုန်းတိုးတက်မှယူပြီးရင် App ထပ်ဆောင်$10အကျွေးဝယ်ယူခွင့်ရထားပါတယ်။လက်ရှိမှာတော့ Samsung Galaxy S21 ဖုန်းကိုဘယ်အချိန်မှမိတ်ဆက်မယ်ဆိုတာမသိသေးပါဘူး။ဒါပေမဲ့ကောလာဟာလသတင်းတွေအရဇန်နဝါရီလ14ရက်မှာ Unpack ပွဲပြုလုပ်မယ်လို့ဖော်ပြနေကြပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နှိပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။